မြန်မာနိုင်ငံမှာကြံနေသေးတဲ့နိုင်ငံရေးအကျဉ်းသားအလုံးကိုလွှတ်ပေးဖို့နဲ့နိုင်ငံတွင်းဖြစ်ပွားခဲ့တဲ့အထူးကိစ္စတွေမှာပြစ်မှုကျူးလွန်သူတွေကိုဥပဒေအရအရေးယူရေးအတွက်ဗြိတိန်နိုင်ငံကို၃ရက်ကြာလာရောက်မဲ့မြန်မာသမ္မတဦးသိန်းစင်ကိုတိုက်တွန်းပြောကြားဖို့ Human Rights Watch လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကဗြိတိန်ရှာဝန်ကြီးချုပ် David Cameron ကိုတိုက်တွန်းသွားပါတယ်သမ္မတဦးသိန်းစင်ဟာဗြိတိန်နိုင်ငံကိုဇူလိုင်လ14ရက်နေ့ကနေ16ရက်နေ့အထိတွားရောက်မှာဖြစ်ပါတယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်နှစ်တာကာလအတွင်းမှာအရေးပါတဲ့အပြောင်းအလဲတွေလှုပ်ဆောင်ခဲ့ပေမဲ့လည်းဆိုးဝါးတဲ့လူ့အခွင့်အရေးဆိုင်ရာပြဿနာတွေအများကြီးရှိနေသေးတာမလို့အခုလိုလာရောက်ချိန်မှာဒီကိစ္စကိုအဓိကထားတိုက်တွန်းရမယ့်အပြင်နိုင်ငံတွင်းမှာအသစ်ထုတ်ပြန်မဲ့ဥပဒေတွေကိုနိုင်ငံတကာလူ့အခွင့်အရေးစံနှုန်းစံထားတွေနဲ့အညီကိုက်ညီအောင်ချမှတ်ရေးသားဖို့တိုက်တွန်းဖို့အတွက်လည်းပန်ကြားခဲ့ပါတယ်ဧပြီလ22ရက်နေ့ကဗြိတိန်နိုင်ငံအပါအဝင် EU ဥရောပတက်မကနိုင်ငံသားရေးဝန်ကြီးတွေကနေမြန်မာစစ်ကောင်းဆောင်တွေအပါအဝင်လူပုဂ္ဂိုလ်တချို့ကိုပြစ်မှတ်ထားကန့်သက်ပိတ်ပင်မှုတွေဖျက်သိမ်းပေးခဲ့တယ်လို့စစ်လက်နက်ပစ္စည်းရောင်းဝယ်တာကလွဲလို့ကျန်တဲ့အရေးယူမှုတွေအားလုံးကိုဖျက်သိမ်းပေးခဲ့တာတွေနဲ့အခုဗြိတိန်နိုင်ငံရဲ့ကြိုဆိုမှုတွေလူ့အခွင့်အရေးချိုးဖောက်မှုတွေရှိနေသေးတဲ့မြန်မာနိုင်ငံကနားလည်လက်ခံမှုလွဲမှားသွားနိုင်တယ်လို့လည်းဝေဖန်သွားပါတယ်ဗြိတိန်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့အပြောင်းအလဲတွေဒီမိုကရေစီပန်းနိုင်ရောက်ဖို့အများကြီးလိုနေသေးတာကိုထောက်ပြဖို့လိုအပ်ပြီးတော့လာမယ့်2015ရွေးကောက်ပွဲမှာလွတ်လပ်တရားမျှတပြီးတော့ပွင့်လင်းမြင်သာမှုရှိစေဖို့လည်းအရေးကြီးကြောင်းပြောကြားခဲ့ပါတယ်ရှင်